တောင်ဆူရာနိုင်ငံမှာဒီလအတွင်းလူတစ်ထောင်လောက်သေဆုံးခဲ့ရတဲ့မြို့နယ်စုအချင်းချင်းတိုက်ခိုက်မှုကိုအဆုံးသတ်နိုင်ရည်လှုပ်ဆောင်မှုတစ်ခုအဖြစ်တောင်ဆူရာအစိုးရကအပြစ်ခတ်ရက်စဲရေးသဘောတူညီခဲ့တယ်လို့အာဖရိကဒေသအတွင်းအဖွဲ့တစ်ခုကပြောပါရယ် IGAD လို့ခေါ်တဲ့ဖွံ့ဖြိုးမှုဆိုင်ရာအစိုးရအာဏာပိုင်တွေဆက်သွယ်ဆောင်ရွက်တဲ့အဖွဲ့ကဒီဆုံးဖြတ်ချက်ကိုနိုင်ရိုဘီမှာတောက်ချန်နေကပြုလုပ်တဲ့ညီလာခံအပြီးမှာကြေညာခဲ့တာပါသမ္မတကီယာရဲ့ဒုတိယသမ္မတဟောင်းရစ်မာချာကိုထောက်ခံသူတွေကိုလည်းအလားတူဂရိကဝတ်တွေပေးကြဖို့ဒီအဖွဲ့ကတောင်းဆိုပါတယ်။မာချာဟာအာဏာသိမ်းဖို့ကြိုးပမ်းခဲ့တယ်လို့သမ္မတကီယာကဆွတ်ဆွဲလိုက်ပြီးတဲ့နောက်ပိုင်းဒီလအစောပိုင်းကတောင်းဆိုရနိုင်ငံမှာတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တာပါ။မစ္စတာမာချာကတော့ဒီအကြမ်းဖက်မှုတွေဟာမစ္စတာကီယာရဲ့နိုင်ငံရေးပြိုင်ဘက်တွေကိုရှင်းလင်းမှုရဲ့ရလဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဒီအကြမ်းဖက်မှုတွေဟာမြို့နယ်စုတွေကြားမြ мян ဆန်ဆန်ပြန့်နှံ့သွားပြီးမစ္စတာကီယာရဲ့ဒင်ကာမြို့နယ်စုနဲ့မာချာရဲ့နူရာမြို့နယ်စုတို့အကြားတိုက်ခိုက်မှုတွေဖြစ်နေကြတာလည်းဖြစ်ပါတယ်။အစောပိုင်းတုန်းကတော့တမ်တာကီယာကရောမာချာကပါတွဲဆောင်ဆွေးနွေးဖို့အဆင်သင့်ရှိတယ်လို့ပြောဆိုခဲ့ကြပေမဲ့ထိမ့်သိမ်းထားတဲ့အတိုက်ခံခေါင်းဆောင်တွေကိုအရင်လွှတ်ပေးရမယ်ဆိုတဲ့မာချာရဲ့တောင်းဆိုချက်ကိုအစိုးရဘက်ကပယ်ချလိုက်တာလည်းဖြစ်ပါတယ်ရှင်။နောက်ဒီမျိုးနယ်စုတွေကြားအကြမ်းဖက်မှုတွေဖြစ်နေတဲ့တောင်ဆူရာနိုင်ငံမှာနေထိုင်တဲ့သတင်းထောက်တယောက်ကအကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့အကြောင်းမဲ့ဖွယ်အတွေ့အကြုံတွေကိုထုတ်ဖော်ပြောဆိုပါရယ်။သတင်းထောက်တဦးဖြစ်တဲ့မြန်မာဒေးဗစ်မေယာကပီအိုအေကိုတောက်ချာနေမှာပြောဆိုရမှာဂျာသာဘရီနီကသူနဲ့သူ့မိသားစုတို့နေရဘွာမျိုးကိုပြန်လာကြတာမှာတနတ်ထိမှန်ခဲ့လို့ဒဏ်ရာရခဲ့တယ်လို့ဆိုပါရယ်။အရင်မူးနေပုံရတဲ့အစိုးရတပ်သားတွေရဲ့ပြစ်ခတ်မှုကြောင့်မတော်တဆတနတ်ကြီးထိမှန်ဒဏ်ရာရခဲ့တာလို့သူကပြောပြီးတော့လူထောင်ပေါင်းများစွာခါလဲဒီအကြမ်းဖက်မှုတွေကနေလွတ်မြောက်အောင်ခြုံတော်တွေထဲမှာထွက်ပြေးတိမ်းရှောင်နေကြရပြီးအများစုဟာအခြေခံအထောက်အပံ့တွေတောင်မရှိဘဲနဲ့အသက်ရှင်အောင်ရုန်းကန်နေကြရတယ်လို့လဲမိယာကပြောပါတယ်ရှင်